မြန်မာနိုင်ငံအနှံ့ပြပြည်နယ်နဲ့တိုင်းခုနှစ်ခုမှာရေကြီးရေလွှမ်းမှုတွေဖြစ်နေပြီးတော့အနည်းဆုံး33ယောက်ထပ်မင်းအသက်ဆုံးခဲ့ရတယ်လို့စစ်ကောင်စီကပြောပါတယ်အထက်ပိုင်းနဲ့အလယ်ပိုင်းဒေသနေရာတော်တော်များများမှာလည်းရေဘေးတွေတင့်နေပါဗျ။ဒီကနေ့မှာတော့ရန်ကုန်မန္တလေးကားလမ်းမကိုပိတ်ထားရတဲ့အထိရေလွှမ်းမှုတွေဖြစ်နေပါဗျ။အနောက်ပိုင်းမှာတော့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာဒီရပိုင်းအတွင်းမှာမိုးများတဲ့အချိန်ကြောင့်သဘာဝဘေးကြုံရနိုင်တယ်ဆိုပြီးတော့မိုးစလားကသတိပေးထားပါဗျ။အထက်ပိုင်းကရေတွေကအောက်ပိုင်းထိကိုဆင်းကျလာပြီးတော့ရေကြီးရေလျှံမှုတွေဖြစ်နေတယ်ဆိုတာကိုလည်းသတိပေးထားတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မတ်စုမြမုံကတင်ပြပေးထားပါဗျ။
တရုတ်နဲ့ဗီယက်နမ်နိုင်ငံတွေကိုဝင်ရောက်တိုက်ခတ်တဲ့အင်အားဖြင့်ယာဂီမုန်တိုင်းအချိန်ကြောင့်မြန်မာနိုင်ငံဒေသအနှံ့မိုးတိထန်စွာရွာခဲ့ပြီးတဲ့နောက်မှာအလဲပိုင်းနဲ့အထက်ပိုင်းဒေသတော်တော်များများရေကြီးနေပါတယ်။ပဲခူးတိုင်းမန္တလေးတိုင်းကရင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်တွေမှာလူသေဆုံးတဲ့အထိရေဘေးဒဏ်ကြုံနေကြရပါတယ်။ရေစည်းတဲ့မျောပါပျောက်ဆုံးသူတွေလည်းအများအပြားရှိနေပါတယ်။ပြည်နယ်နဲ့တိုင်းခုနှစ်ခုမှာရေကြီးနေတဲ့အတွက်သေဆုံးသူလောလောဆယ်33ယောက်ရှိပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။
သေဆုံးမှုဒဏ်ရာရမှုတွေနဲ့တနိုင်ငံလုံးမှာကျွန်တော်တို့သေဆုံးမှု33ဦးရှိတယ်ဒဏ်ရာရကျွန်တော်တို့2ဦးရှိပါတယ်တချို့နေရာတွေမှာလည်းကျွန်တော်တို့ဒါမိုးဆရွာကြတဲ့အတိုင်းမိုးကြီးကြတဲ့အတိုင်းဆက်သွယ်မှုပြတ်တောက်နေတဲ့နေရာတွေတော့ရှိတယ်နေပြီးတော့အပါဝင်တိုင်းဒေသကြီးပြည်နယ်ခုနှစ်ခုမှာမြို့နယ်34မြို့နယ်မှာကျွန်တော်တို့ဒါရေကြီးရေလျှံမှုတွေဖြစ်ပွားနေပါတယ်ဒီနေ့ဒီလေ12နှစ်အထိစည်ရင်းနေရတော့ကျွန်တော်တို့ဒါရေကြီးရေချမ်းလို့ပြောင်းရွှေ့ပေးရတဲ့အင်ဂျီပေါင်းဒါ4000ကျော်ရှိပါတယ်အိမ်တော်စု5900ကျော်ရှိတယ်လူဦးရေ2,300ကျော်ဖြစ်ပါတယ်ဒီသူတို့ကိုကျွန်တော်တို့ရေဘေးကယ်ဆယ်ရေးစခန်း189ခုမှာနေရာချထားပေးလျက်ရှိတယ်
မျိုးနယ်ပေါင်း34မျိုးနယ်မှာရေကြီးရေရှမ်းဖြစ်နေပြီးတော့အင်ဂျီပေါင်း4000ကျော်ကိုကူညီကယ်ဆယ်ပေးထားတယ်လို့လည်းသူကပြောပါတယ်။ရှမ်းပြည်နယ်၊ကရင်ပြည်နယ်နဲ့ကယားပြည်နယ်၊ကရင်နီဒေသကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာလည်းရေတွေကြီးလို့ဒုက္ခသည်တွေထပ်ပြီးတော့ဒုက္ခရောက်နေကြပါတယ်။အဝေးပြေးလမ်းတွေပေါ်အထိရေတွေကြီးနေတာမှာမန္တလေးတိုင်းထဲကဒဒဦးနားမှာရှိတဲ့ရန်ကုန်မန္တလေးအမြန်လမ်းမိုင်းတိုင်အမှတ်356နေရာအထိရေတွေတက်လာတဲ့အတွက်ရှင်သွားလာရီဒီကနေ့နေ့လယ်ပိုင်းကစပြီးတော့ပြေးလိုက်ရတယ်လို့ဒေသခံတယောက်ကပြောပြပါတယ်
။မနေ့ထောင်းနိုင်တော့ရေတိုးတယ်။စက်တက်လောက်မှမြန်လမ်းပေါ်ရောက်လာတယ်။အခုတော့နှလမ်းလုံးရေကျော်သွားပြီပေါ့။မန္တလေးဘက်ကနေရန်ကုန်ဘက်သွားမဲ့ဟာရီကတော့နောက်ပြန်လည်ထိုင်းတယ်။ရန်ကုန်ဘက်ကနေမန္တလေးလာတဲ့ဟာရီကတော့ရောက်တဲ့နေရာမှာသူတို့ညင်းတဲ့နေရာမှာရက်ထားရတာပဲ။စက်ပြီးတက်နေတော့မှဆိုတဲ့ဒီဟုတ်တယ်။
လက်ရှိရေကြီးနေတဲ့ဒေသတွေမှာသာမကမြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာလည်းဒီနေ့စက်တင်ဘာ23ရက်ကနေ25ရက်အတွင်းမှာမိုးများနိုင်တယ်လို့မိုးစလားကခန့်မှန်းထားပါတယ်။အထက်ဖက်ကကြလာတဲ့ရေတွေကြောင့်ရေကြီးမှုတွေလည်းဖြစ်နိုင်တယ်လို့မိုးစလားဌာနညွှန်ကြားရေးမှူးဦးလှထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီနေ့ရှေ့တောင်တွေရခိုင်မြောက်ပိုင်းစက်ကြားလေးမှာနေရာနဲ့ရောင်ဖြစ်အဲ့တော့အရင်ချိန်ကြောင့်ရခိုင်နဲ့ချင်းမိုးများနိုင်အဲ့တော့ရချင်းဆိုရင်တော့ဒါမြေပြူကသတိပြုရရခိုင်ဘက်ဆိုရင်ဒီတိုင်းမှာချောင်းနေကြောင်းနေပေါ်တော့ဒီရေးချင်တာဟာဖြစ်နိုင်ဒါပေမဲ့ရက်ဒီရက်ဒီမှာတော့ဒီရေတွေကတော့ပေါက်ချင်းသွားမှာဆိုတော့ဘူးတော်မှာပဲဒါစစ်တောင်းတောင်းမှုဆိုရင်ဒါနေပြည်တော်ကကြမရေဒီလိုကမကြနိုင်တဲ့သူလေးကြီးသူ့ area မှာမိုးများလို့ဆိုရင်မရောက်နေတာမြေပြူနေပြည်တော်ဘက်ကကြမယ်အောင်းလောင်းကနေစစ်တောင်းနေသွားမှာဆိုတော့တောင်းမှုကိုမတောက်ဘူးနောက်တစ်ခါနေတစ်စင်းအခုတော့အဲ့တော့အရင်ကြီးရှံမှုတက်ပြီးတော့တက်လာနိုင်တယ်ဆိုတော့ဒါဒီမိညာတွေတတိပြုလို့
အထူးသဖြင့်တောင်ငူမတောက်ပဲခူးနဲ့ဖအံမျိုးတွေမှာစစ်တောင်းတဲ့တန်လွင်မြေကြီးဟာစိုးရိမ်ရေအမှတ်အထက်မှာဆက်ပြီးတော့ရှိနေနိုင်တယ်လို့မိုးစလာကခန့်မှန်းထားပါတယ်
။ဗန်လီတိုင်းမှာရှိတဲ့ရေကတော့အရာဝီရဲ့စီးတာပါ။အရာဝီရဲ့ရောက်ရင်လည်းဒါသူကအောက်ဘက်သွားရင်ဒီစိတ်သားအင်းသရစလုံးတာအရာဝီမြေအောက်ပိုင်းဘက်မှာလည်းတတိပြုလို့တော့ကြာလာမယ်ရေသတိထားဖို့သတိထားဖို့သူလောလောဆယ်တော့အရင်မှတော့မရောက်သေးဘူးသူကမြေရတော့အဲ့ဒီဘက်မှလည်းမိုးရွာသွားတာတွေများတော့နည်းနည်းတော့တက်စီတာဝင်ပြီးနေရတဲ့ကလေးကြီးကို
စစ်တောင်းမြေရေတက်လာတဲ့အချိန်ကြောင့်ပဲခူးတိုင်းတောင်ငူမြို့နယ်ကချေးရွာတွေလည်းရေဘေးဒဏ်တက်နေပြီးဒေသခံယာနဲ့ချီဘေးလွတ်ရာမှာခိုးလုံနေကြရပါတယ်မြန်မာနိုင်ငံအနှံ့အခုတစ်ချိန်ရေကြီးမှုဟာနှစ်ပေါင်းများစွာအတွင်းမှာဧရိယာဒေသအခြေပြန်ဆုံးဆိုးဆိုးဝါးဝါရေကြီးမှုဖြစ်ပါတယ်တေဆုံးသူရာနဲ့ချီရှိနိုင်တယ်လို့ကုညီကယ်ဆယ်ရေးလုပ်နေသူတွေကလည်းခန့်မှန်းနေကြပါရဲ့ရှင်